မင်္ဂလာပါအမေရိကနိုင်ငံမြောက်အီလီနွိုင်းတက္ကသိုလ်မှာလေးတင်တစ်ကြိမ်ကျင်းပလေးရှိတဲ့မြမပညာရပ်ဆိုင်ရာနှီးနှောပလဲပွဲဟာထူးခြားတဲ့ပွဲတစ်ပွဲပါထူးခြားတယ်လို့ဆိုရတဲ့အကြောင်းကအမျိုးမျိုးပေါ့အဲ့ဒီထဲကထူးခြားပုံ၃မျိုးလောက်ကိုပဲအစီရင်ခံလိုက်ပါမယ်ပထမအချက်ကမြမအကြောင်းစူးစူးစမ်းစမ်းလေးလာပြီးသုတေသနစာရန်းတွေဖတ်ကြအမြင်ချင်းဖလဲကြနဲ့ပညာသည်သည့်အောင်အားထုတ်နေတဲ့ပုံမှန်ပညာဆွေးနွေးပွဲရည်လို့ကဘာမှာဒီတစ်ပွဲပဲရှိတဲ့အချက်ပါဒုတိယအချက်ကဒီနှင်းတော့ဖလေပွဲဟာမူလဌာနအခြေဆိုင်ရာအီလီနွိုင်းပြည်နယ်ဒီကတ်မြို့မှာသာကျင်းပတာမဟုတ်ဘဲကမ္ဘာဒေသအသီးသီးမှာလှည့်ပတ်ကျင်းပနေတဲ့အချက်ပါမူလဌာနပြင်ပအနေနဲ့ဆိုရင်ဆွီဒင်နိုင်ငံဂိုသင်းပတ်မြို့ပင်သစ်နိုင်ငံမာဆေးမြို့စင်ကာပူနိုင်ငံတို့လိုနေရာတွေမှာကျင်းပပြီးပါပြီမကြခင်မြန်မာနိုင်ငံတွင်မှာကျင်းပနိုင်ဖို့စီစဉ်နေတယ်လို့ကြားရသိရပါတယ်တတိယအချက်အနေနဲ့ကဒီပွဲမှာပညာရှင်မျိုးစုံစီကပညာရပ်မျိုးစုံကိုတထိုင်နဲ့လေးလာခွင့်ရတဲ့အချက်ပါပဲဒီနှစ်မြောက်အီလီနွိုင်းတက္ကသိုလ်မှာအော်တိုဘာလ9ရက်က9ရက်အထိကျင်းပတဲ့နှီးနှောဖလှယ်ပွဲမှာကမ္ဘာအရရက်ကပညာရှင်200နီးပါးတက်ရောက်ခဲ့ပါတယ်အခမ်းအနားခွဲပြီးဖတ်ကြဆွေးနွေးကြတဲ့အကြောင်းအရာတွေကဘာသာစကားနဲ့စာပေရေးရာတို့သမိုင်းရေးရာတို့ယဉ်ကျေးမှုရေးရာတို့နိုင်ငံရေးရာတို့ပေါ့ဒီတစ်ပတ်တော့ဖတ်သွားတဲ့ဘာသာစကားစာတန်းတွေတဲက3ဆောင်အကြောင်းအစီရင်ခံလိုက်ပါရစေပထမစာတန်းကမြမပြီးမှဘာသာစကားနဲ့လူမျိုးတွင်ပြင်လက္ခဏာသတ်မှတ်မှုနဲ့ဆိုင်ပါတယ်ဗြိတိရှားလက်ထက်ကဗြိတိရှားရေးကျင့်သုံးသွားခဲ့တဲ့လူမျိုးသတ်မှတ်မှုအကြောင်းကစပါတယ်ဘယ်သူကဘာလူမျိုးလို့သတ်မှတ်တဲ့နေရာမှာပြောဆိုရတဲ့ဘာသာစကားကိုအခြေခံပြီးခွဲခြားခဲ့တာကိုဒီအခါမှာဒေသီယာစကားကိုလည်းဘာသာစကားခွဲလို့သဘောထားခဲ့တာတွေရှိပါတယ်တကယ်ဆိုတော့တဝဲတို့ရောတို့အင်းသားတို့ရခိုင်တို့ဗမာစကားတို့ဟာဘာသာစကားတစ်မျိုးတည်းပါပဲတနေရာကတနေရာပြောင်းကြရွှေ့ကြရင်တကွဲတပြားဖြစ်သွားလို့သာဘာသာစကားမတူသလိုဖြစ်နေကြတာပါ ဒါရီဟာလူမျိုးစုတစုတည်းသဘောရှိပါတယ်ဒီစာထဲမှာဘေးအချိန်ကဒေသီယာစကားတွေကွဲပြားသွားတယ်လေဗမာလူမျိုးရယ်လို့တတိချာပေါ်လာတာနဲ့ဒေသီယာစကားပြောလူမျိုးစုတွေတီးခြားရှိလာရသလားဒီအကြောင်းတွေလေ့လာရင်းကတခြားတိုင်းရင်းသားတွေဖြစ်တည်လာပုံကိုရောထုတ်ဖော်နိုင်မလားဆိုတဲ့အချက်တွေမေးခွန်းထုတ်သွားပါတယ်ဘာသာစကားလေ့လာရေးမှာပြန်လည်စဉ်းစားဆင်ခြင်စရာတွေကိုတက်လှန်သွားတဲ့စာထဲမှာဒုတိယစာထဲကမြမသရာချမ်းအရေးပါအစင်လာသရာချမ်းတွေအကြောင်းနဲ့မြမသရာချမ်းသည့်ပြုစုရေးမှာကြုံတွေ့ခဲ့တဲ့အခက်အခဲတွေအကြောင်းတင်ပြဆွေးနွေးသွားပါတယ်ရှေးကအစင်လာပြုစုခဲ့တဲ့သရာချမ်းတွေအများအပြားပါပဲနိုင်ငံသားတွေတဲကဆိုယူတရန်တို့လိုပုဂ္ဂိုလ်တွေကပြုစုခဲ့လန်ဒန်တက္ကသိုလ်ဆရာဂျွန်အိုကေတို့လိုပုဂ္ဂိုလ်တွေကပြုစုခဲ့မြမတွေကဆိုရင်လဲဝစီယဗုဒ္ဓဦးဖိုးစိန်တို့လိုဦးဖေမောင်တင်တို့လိုပညာရှင်တွေကရောနောက်ဆုံးမာသာအဖွဲ့လိုပညာရှင်အဖွဲ့စည်းတွေကရောပြုစုခဲ့ကြပါပြီ။ဒါပေမဲ့ဘာသာစကားတရက်ရဲ့သရာကျမ်းပြုစုတွေဆိုတာအလွန်ကြီးကျယ်တဲ့ပညာရပ်ပေးဟာပြည့်စုံနေလို့ဘေးရှိနိုင်ပါမလဲ။တယောက်နဲ့တယောက်ကြံစာပုံချင်းမြင်ပုံချင်းမတူတာတွေလည်းရှိ၊ကြံကျွင်းသွားတာတွေလည်းရှိတာပေါ့။ဘာသာကားတစ်ခုထုတ်ပြရရင်မြမအပြောဘာသာစကားကိုစူးစမ်းလေ့လာပြတဲ့သဒ္ဒါကျမ်းကနည်းလှပါတယ်ဆရာကြီးဥဖေမောင်တင်ပြုစုခဲ့တဲ့သဒ္ဒါကျမ်းတွေကလည်းစာအရေးသားတွေမှာတွေ့ရတဲ့အချက်လက်တွေကိုအခြေခံပြုစုထားတဲ့သဒ္ဒါကျမ်းတွေပါအခုကျောင်းတွေမှာအသုံးပြုနေတဲ့မြမစာအဖွဲ့သဒ္ဒါကျမ်းတွေဆိုတာလေအရေးအသားအခြေခံသဒ္ဒါကျမ်းတွေပါနေ့စဉ်ပြောဆိုနေတဲ့စကားတွေကိုအခြေခံတဲ့သဒ္ဒါကျမ်းကောင်းတွေလိုနေပါသေးတယ်လိုနေတယ်ဆိုတာကမြမကျောင်းသူကျောင်းသားတွေစကားပြောတတ်အောင်သင်ပေးဖို့မဟုတ်ပါဘူးအပြောစကားသဒ္ဒါကျမ်းမရှိလဲမှမှန်ကန်ကန်ပြောတတ်ကြတာပါပဲမြမမဟုတ်တဲ့နိုင်ငံခြားသားတွေမြမစကားလေ့လာတဲ့အခါအထောက်အကူကောင်းကောင်းရဖို့စနစ်တကျပြုစုထားတဲ့အပြောသဒ္ဒါကျမ်းလိုအပ်ကြောင်းပြောရတာပါနောက်ပြီးအနာဂတ်ဘာသာစကားသူတွေတီတွေအတွက်လက်ခံထားစရာအနေနဲ့ရောပေါ်စာတမ်းဖတ်သွားတဲ့ပညာရှင်ကလည်းသဒ္ဒါကျမ်းတစ်ဆောင်စနစ်တကျပြုစုဖို့သူတေသနပြုနေစေမှုဒီစာတမ်းကိုဖတ်ပုံရပါတယ်ဒီလိုကျန်းတစောင်ပြုစုရင်လိုအပ်မဲ့အချက်တွေလိုအပ်မဲ့အကြံဉာဏ်တွေနဲ့ဝိုင်းခုကြဖို့မေတ္တာရက်ခံထားပါတယ်တကယ်လိုအပ်တဲ့ပညာရဲ့ကျန်းတကျန်းအတွေ့ခြေလန်းပင်နေပုံကိုမြင်ရတဲ့အတွေ့ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်နောက်စာတန်းတစောင်ကမြမရီလောကမှာအပြောများနေတဲ့စာလုံးစလိန်အတန်အတွက်ပြဿနာပါသိကြတဲ့အတိုင်းလူငယ်တွေစာလုံးနဲ့စလိန်မသေးမကွဲလုံးထွေးပြောဆိုလာကြတာပညာရှင်တွေကတတိပေးလာရတဲ့အထိပါပဲထမင်းစာဆိုတဲ့ ထဲကစားနဲ့ငန်းနဲ့စား၊ကွဲပြားအောင်မရွတ်နိုင်တာမျိုးပေါ့။ပြဿနာကမကြီးမားဘူးဆိုပေမဲ့ဆရာကြီးများထောက်ပြသလိုစောက်လုံရေးဆိုတဲ့အထဲကစောက်ကိုမတိမတအတန်ထွက်မိရင်တလွဲတချော့အဓိပ္ပာယ်တွေပေါက်ကုန်နိုင်တာပေါ့။ဖတ်သွားတဲ့စာတန်းမှာတော့အဲ့ဒီလိုပြဿနာတွေထောက်ပြဖို့တဲ့ဘလူမှားတတ်တယ်ဆိုတာကိုအတန်ပညာရှင်တနည်းပြောရရင်တတ္တဗိဒပညာရှင်ကထောက်ပြသွားတာပါ။စာနဲ့စာ၊စီနဲ့စီ၊စုနဲ့စုမှားတတ်တဲ့အတွဲကလေးတွေတွဲထားအတန်လှိုင်းတတ္တဗိဒပညာနဲ့စမ်းသပ်မှားယွန်းပြောဆိုတဲ့အခါအတန်လှိုင်းအပြောင်းလဲကဘလူရှိတယ်ဆိုတာကိုသိပ္ပံနည်းကြတိုင်းတာပြသွားတာပါ။စီးစနစ်မရှိပဲကိုထင်ရကိုပြောလမ်းညွှန်နေတာထက်သိပ္ပံနည်းကြစမ်းသပ်စစ်ဆေးပြီးအပြေရှာတာကပိုရရတာပေါ့။အစီရင်ခံခဲ့တဲ့စာတန်း၃ဆောင်လုံးကိုကြည့်လိုက်ရင်စာတန်းရှင်အားလုံးဟာအတိတ်အတွက်ကိုဥတီနေတာသတိထားမိမှာပါ။အဟောင်းတွေမှာလေဟာနေတာအဟောင်းတွေမှာပြက်ကွက်ခဲ့တာတွေကိုဖြစ်စည်းဖို့ပြင်ဆင်ဖို့နီးလန်းရှာနေကြတာပါ။ပြည်ရင်းမြမပညာရေးနယ်ပယ်မှာလည်းဒီစိတ်ထားမျိုးဖွံ့ဖြိုးလာဖို့အထူးလိုအပ်နေတယ်လို့အခိုင်အမာယူဆကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။